စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ဘက်မှာညမထရအမိန်ထုတ်ထားတဲ့အချိန်ညပိုင်းထွက်တဲ့လူငယ်တွေကိုစစ်ကောင်စီလူမျိုးရေးတပ်တွေကပြစ်ခတ်ဖမ်းဆီးလို့လူငယ်တို့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးသူတွေရုပ်အလောင်းကိုမိသားစုကပြန်မရခဲ့တယ်လို့ဖမ်းဆီးခံရသူတွေကလည်းတက်ဆိုင်ရာမိသားစုတွေတွေ့ခွင့်မရသေးပါဘူး။ဒီကြောင့် VOV သတင်းတော်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ညမထရအမိန်ထုတ်ပြန်ထားတဲ့တမူးမြို့နယ်မှာညဘက်အလဲပြန်လာတဲ့လူငယ်တွေဟာစစ်ကောင်စီတပ်တွေကနေပြစ်ခတ်ဖမ်းဆီးခြင်းခံခဲ့ရပါတယ်။ဇူလိုင်လ10ရက်ညမှာတမူးမြို့နယ်ကျုံးပင်သာရွာကနေအလဲပြန်လာတဲ့နောင်ကဲကြီးရွာကလူငယ်6ဦးဟာလမ်းမှာစစ်ကောင်စီတပ်နဲ့ထိုက်တိုက်တိုးပြီးပြစ်ခတ်ဖမ်းဆီးခံရမှုကြောင့်4ဦးတေဆုံးသွားတယ်လို့တေဆုံးသူရဲ့မိသားစုဝင်တူကပြောပါတယ
်။အကုန်လုံးသူတို့က6ယောက်ဖြစ်ရှိခဲ့တယ်လို့အဲ့ဒီကလေးတွေကကျုံးပင်သာရွာကိုအလဲလာတာ။အခုတော့စစ်သားတွေကညညစိတ်တနက်တွေကပေါက်တယ်။တော်လေးတွေကညခုနိုင်စေနိုင်ဝင်းကြီးလောက်ကိုသူ့အကိုပြန်သွားတာ။ပြန်သွားတဲ့ခါကျတော့အဲ့ဒီတနက်လာထောက်တဲ့အဖွဲ့ကြီးနဲ့လမ်းမှာတခါတည်းပြေးသွားတာ။အဲ့မှာတိတိတော့မှအဲနေရောက်ကိုပွဲချင်းပြီးထွက်လိုက်တယ်။နေရောက်ကအဲ့ဒီအချင်းပွားတဲ့အချိန်မှာဆက်ပြီးသွားတယ်။လူမြောက်သွားပြီ။နေရောက်ကိုတက်ပြီးတော့အဲ့ဒီအလောင်းလောင်းရဲ့၃ယောက်ကိုကားပေါ်တင်ပြီးတော့မှနောက်နေ့ကျတော့ဒီတယောက်ပဲပြန်လွတ်တယ်။နေရောက်ကဖမ်းဆီးပြီးမှတွေ့ရ။
ကျုံးမင်နာနဲ့မင်းတာကြီးရွာကြားတရားပေါ်စစ်သားနဲ့တူးစင်ပြစ်ခတ်မှုတွင်နှုတ်ပွဲချင်းပြီးတိတ်ဆုံးသွားပြီးတန်ရန်ရတို့၃ဦးဖမ်းဆီးခံရပြီးတော့သူကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။အဖမ်းခံရတဲ့၃ယောက်ကိုမင်းတာချေဆိုင်တပ်စခန်းမှာဖမ်းဆီးသင်းသိမ်းထားပြီးဖမ်းဆီးခံရစဉ်တန်ရန်ရတို့၃ဦးထဲက၂ဦးထပ်မံတိတ်ဆုံးသွားခဲ့ပါတယ်။တိတ်ဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းကိုစစ်သားဘက်ကပြန်မပေးတဲ့အတွက်ကြောင့်မနေ့ကပဲနောင်ကဲ့ရွာမှာအလောင်းမဲ့တချို့လက်ရပါတယ်။
ကျွန်တော်တို့သွားတော့နေရဘူး။ကောင်းကောင်းမွန်မွန်တူပေးပါရဲ့ဆိုပြီးတော့အဲ့လိုပဲပြောလို့လိုက်တာတူပေးပါလိမ့်။အဲမင်းကဒီတော့ကောင်းလေးတွေရဲ့မိဘတွေကဒီသေးရွာလုံးကအတူအခမ်းအနားလုပ်လိုက်တာပေါ့။ဒါနဲ့အလုံးမပါပဲနဲ့လုပ်လိုက်တာဆရာ
။ဒေဆုံတဲ့သူ၄ဦးရဲ့ရုပ်အလောင်းကိုစစ်တပ်ဘက်ကမြေမြုပ်တချို့လိုက်ပြီးလို့မိသားစုထံအကြောင်းကြားခဲ့တယ်လို့နောင်ကဲ့ရွာတက်ဒေတာခန့်တူကပြောပါတယ်။စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်ဒေဆုံသူ၄ဦးကတော့အသက်23နှစ်အရွယ်ဝမ်ကျင်းပေါင်အသက်18နှစ်အရွယ်မန်ကိုဟောင်အသက်16နှစ်အရွယ်ခူတူလက်နဲ့အသက်16နှစ်အရွယ်ပောင်ဝင်းမှန်လို့ဖြစ်ကြပါတယ်။နောင်ကဲ့ရွာသိပ်ဟာတမူးမြို့နဲ့မိုင်20လောက်ကွာဝေးပြီးဂူကီးချင်းအများစုနေထိုင်ကြပါတယ်။စစ်တပ်ကနေပြစ်ခတ်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ပြန်ကြားရေးတာဝန်ရှိသူဗိုလ်ချုပ်စောမင်းထွန်းကိုဆက်တွယ်မေးမြန်းခဲ့ရမှာဒီဖြစ်စဉ်မရှိခဲ့ကြအောင်ညင်းဆိုပါတယ
်။ဒီအနောက်ဆယ်နေမှာတော့ရှိပါဦးဗျ။ကျွန်တော်တို့ဒီဘွာထဲမှာတော့
အလားတူတမူးမြို့နဲ့ကျုံးပင်သာကြေးရွာနေလူငယ်၄ဦးဟာလည်းညဘက်လေတော့ကနေဆိုင်ကယ်နဲ့ပြန်လာစင်မှာစစ်တပ်ကနေလမ်းမှာဖမ်းဆီးထားပြီးလက်ရှိရဲစခန်းမှာချုပ်နှောင်ထားလို့မိသားစုဝင်တွေနဲ့တွေ့ခွေမရဘူးလို့ကျုံးမင်နာကြေးဝါသားတို့ကပြောပါတယ
်ကျွန်တော်ကြွားဒီလူရောပေါ်မှာသူတို့လေတော့ကြတာလေဒီချိန်မှာကျွန်တော်တို့ကတော့သူစပါးဆိုင်တဲ့ချိန်ကိုလေနဲ့ကျွန်တော်တို့ကြွားနေစီမိမိလေးဆိုတော့သူတို့အဲ့ဒီလူရောကဘယ်လိုဖြစ်တယ်လဲဆိုတော့အဲမှာသူတို့ကနေဒီနေ့ချိန်မှာဝင်ပြီးတော့ကျွန်တော်တို့တော့တာပေါ့အဲ့ဒီတော့တာပေါ့မှာပြန်လာတဲ့ချိန်မှာကလမ်းမှာရှစ်ကောင်စီကနဲ့ထိတ်ထိတ်ပြေးသွားတာအဲ့ဒီရှစ်ကောင်စီကမြစ်ခါတဲ့ဖမ်းပလိုက်တာဖမ်းပြီးတော့ကျွန်တော်တို့ဒီမိဟာကနေပြီးတော့မှသမှုသက်ဆောင်ကိုတွားပြီးစုံစမ်းကြတယ်စုံစမ်းခါကျတော့ဝင်ဖို့မရှိဘူးသူတို့လည်းလည်းပြေးခွင့်မရဘူးဒီလိုရည်ကိုသူတို့ပြန်ပြောတယ်ဆိုတော့သူတို့တယောက်ကိုဘူးတလုံးစီကျေးလို့တယ်အမျိုးမျိုးပေါ်သူတို့စီရနေပြောလိုက်ကြတယ်သာသနာ့ဒီကိစ္စမှာရေဆန်းကိုတွေ့လိုက်ခွာဟုတ်တမူးရခိုင်ရောက်နေပြီ
ဖန်စီခံထားရတဲ့ကျိုးမင်နာကြည်ဝါသားလူငယ်တွေဟာအသက်20အရွယ်ဝန်းကျင်ဖြစ်ကြသလိုလူငယ်တွေစီးလာတဲ့တိမ့်စီဆိုင်ကယ်နှစ်စီးကိုလည်းစစ်တပ်ဘက်ကပြန်မပေးသေးဘူးလို့သူကဆိုပါတယ်တမူးမျိုးနယ်မှာညမထွေရမိတ်ထုတ်ပြန်ထားသလိုစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေး BDF အဖွဲ့တွေရှိတဲ့ဒေသလည်းဖြစ်ပါတယ်တမူးမြို့နယ်လူခွေးရေလှုပ်ရှားသူတူကတော့လူငယ်တွေပြစ်ခတ်ဖမ်းဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ
်။ PDF ကိစ္စတွေလည်းပေါ်နေတဲ့ချိန်ကြီးတော့အဲ့လိုမျိုးစဉ်းစားကြရတော့ရှိရပေါ့နော်။တစ်ဖက်မှာတော့ညမချွေးရမိတ်ထုတ်ထားတဲ့ခါမှာအဲ့ဒီကြော်လွန်ပြီးတော့သူတို့ဖြတ်တာတော့ဒါကတော့သူတို့အမှားလို့ပြောလို့ရတယ်။ဒီဥပဒေမိတ်ကိုမနာခံတဲ့အမျိုးသားဖြစ်နေတယ်။ဒါပေမဲ့အဲ့ဒါကိုဒီလိုမျိုးတွေ့ရင်တောင်မှပြစ်တက်ပြီးတော့ဖြေရှင်းတဲ့ကိစ္စမဖြေရှင်းခင်းနဲ့သူတို့တိတ်တိတ်တွေ့ရင်လည်းခံပြီးတော့ကောင်းမွန်ချိန်တိမ်ချမိသားစုတွေနဲ့ဆက်တွေ့ပြီးတော့သုံးမပြန်ပြန်နဲ့သုံးမပြီးတော့ပြန်လွတ်ပေးခံနေပြီပေါ့နော်။ဒီလိုမျိုးပြစ်တက်တဲ့အမျိုးကြတော့လည်းတစ်ထက်မှာတော့လက်စိတ်ရအောင်ကြားလို့နေတယ်လေ
။အခုလူကူကြီးလူငယ်တွေပြစ်ခတ်ဖမ်းဆီးခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတမူးခရအရဘက်ဖွဲ့အစည်းများတွင်ရက်နေနဲ့အဆိုပါလူငယ်တွေဟာဘယ်လက်နက်ကန်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုမရှိဘူးလို့ဇူလိုင်လ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။ဒါ့အပြင်တမူးခရိုင်တွင်လက်နက်မဲ့ကူကီးလူငယ်တွေပေါ်မှာလက်နက်အားကိုပြီးမတရားဖမ်းဆီးတပ်ပြခြင်းနဲ့လူမျိုးရေးပြိပကဖြစ်စေရန်ဖန်တီးလှုပ်ဆောင်မှုတွေကိုအများဆုံးရပ်တန့်ဖို့နဲ့အကြမ်းဖက်တွေကိုဆက်လက်လှုပ်ဆောင်နေမှဆိုရင်နောင်နောင်ဖြစ်လာမဲ့ကိစ္စအဝအဝအတွက်တာဝန်ယူမှာမဟုတ်ကြောင်း တမှုခရရပ်ပွဲဖွဲ့စည်းများကိုရရထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
တမှုကလူငယ်လေးတွေတရင်နိုင်ကိုရင်ပြောပြတော့တာပါ